ရခိုင်ပြည်နယ်တန်တွဲမြို့မှာအရခတပ်တော် AA တပ်ဖွဲ့တွေထိန်းချုပ်ထားပြီးနောက်ငပလီကမ်းခြေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါရယ်။မနေ့ကညနေပိုင်းမှာငပလီမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းဒေသခံတယောက်ကပြောပါရယ်
။ကိုယ်လက်ရှိပေါ့နော်အခုဒီနေ့ညနေကြားရတဲ့သတင်းအရဆိုလို့ရှိရင်တော့ဒီပေါ့စက်ကောင်စီကနေပြီးတော့ရှေ့ကုတ်ယူထားတဲ့ဒီဂျိတ်တော်ရက်ွက်ပေါ့နော်ဂျိတ်တော်ရက်ွက်မှာတော့တိုက်ပွဲအပြင်းထန်ဖြစ်နေတယ်ပေါ့နော်သူကမနေ့ဒီနေ့မနေ့ဆယ်နာ17နာရီလောက်ကဆိုတော့သူကအဘဲတောင်ကြားလမ်းပေါ့နော်အဘဲတောင်ကြားလမ်းမှာဖြစ်တယ်အဲ့ဒါနဲ့ညနေ9နာရီ20လောက်ကျတော့ဒီညီမတို့ဂျိတ်တော်ရက်ွက်ရဲ့အဝင်ဖုံးချောင်းပေါ့နော်အဲ့ဖုံးချောင်းသားကနေစပြီးတော့ဖုံးချောင်းသားကနေစပြီးတော့တိုက်ပွဲဖြစ်တယ်လို့ပြောရခြင်းတိုက်ပွဲကကြတော့ညီမတို့ဒီဂျိတ်တော်တက်ရွာလုံးနီးပါနေရာအနှံ့မှာဖြစ်တယ်ပေါ့နော်ဖြစ်တယ်ဆိုတော့အခုချိန်ကြီးလဲသူကအပြစ်ခတ်တော့မရက်သေးဘူးလို့ပြောတယ်ပြီးတော့ဒီလင်းရင်နေလဲလုံးဝဝဲနေတော့ဆိုတော့ပေါ့နော်အဲ့မှာရှိတဲ့လူအများလူတွေကတော့အကုန်လုံးပုံခုချင်းထဲမှာပုံနေကြရတဲ့အနေအထားမှာရှိပါတယ်ရှင်ဟုတ
်တန်တွဲတိုက်ပွဲအတွင်းစစ်ကောင်စီကရေချောင်းလေချောင်းနဲ့ပြစ်ကူပေးနေပြီးတန်တွဲမြို့နယ်နဲ့ထိစပ်နေတဲ့ဂွားနဲ့ကျိန်တလိမြို့နယ်တွေဘက်မှာလဲရေချောင်းခရီးသွားလာခွင့်နဲ့ငါးဖမ်းခွင့်ကိုပိတ်ထားပြီးစီရေးပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါရယ်။ရခိုင်မြောက်ပိုင်းကမောင်းတော်မြို့နယ်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေကိုအေအဖွဲ့ကတိုက်ခိုက်ရာကတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဒေသခံတို့ကပြောပါရယ်။တိုက်ပွဲတွေအတွင်းမောင်းတော်မှာဒေသခံတချို့ထိခိုက်သေးဆုံးတာတွေရှိနေတယ်လို့လည်းပြောပါရယ
်။မောင်းတော်မြို့နယ်အတွင်းမှာဆိုရင်တော့ကျွန်တော်မောင်းတော်မြို့နယ်ဒီနာခါငါ့ကိုအေကထုတ်စစ်ဆင်နေတာရှိပြီပေါ့နော်။ဆိုတော့အဲ့ဒီမှာနာခငါကိုတိုက်နေသလိုဒီမြို့တွင်းမှာလေပေါ့နော်တိုက်ပွဲပြင်းထန်နေလို့သိရတယ်ဆိုလို့ဒါကမြို့သိမ်းတိုက်ပွဲဆင်နေနေတာပေါ့နော်မြို့သိမ်းတိုက်ပွဲဆင်နေနေတယ်အဲ့ဒီမှာမြို့တွင်းမှာလန်နေကြီးကြတာတွေရှိတယ်ဆိုတော့ဒေသခံတချို့ဒီလန်နေကြီးကြောင်းဒီတည်ဆုံးတာတွေရှိသလိုဒီဒေသခံတချို့အသက်ခံရတာတွေရှိတယ်ပေါ့နော်မော်တော်ဖက်မှာတော့အဲ့လောက်ပဲကြရတယ
်အမ်မြို့နယ်အခြေဆိုင်နောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုလည်းအေအေကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီရပိုင်းအတွင်းတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဒေသခံတဦးကပြောပါတယ
်။ဟိုအမ်ဖက်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့ဒီဟိုနာပခတ်ကိုဟိုဝင်ရောက်တိုက်ခိုက်နေတာရှိတယ်ဆိုတော့အဲနာပခတ်ကိုဒီစစ်ကောင်စီကဒီဟိုမကြာရှုံးမှုစီအတွက်ပေါ့နော်ဒီကာကင်းစခန်းတွေတိုးရှိပြီးတော့ကျွန်တော်တို့ဟိုတိဆောက်နေတယ်လို့ကျွန်တော်တို့ကြားသိရတယ်ပေါ့နော်ဒီအဲ့ဒါကတော့ဒီအမ်ဖက်မှာပေါ့နော်ဆိုတော့အဲ့ဒီဖက်မှာလေအမ်မှာလေတိုက်ပွဲတွေပြင်းထန်နေတာတော်တော်လေးဟို
စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာအရဲသားထိခိုက်မှုတွေလည်းမကြာခဏကြုံနေရပါတယ်။ဒီကနေ့မနက်ပိုင်းကအေးထိန်ချုပ်ထားတဲ့ပုံနှကျွမြို့နယ်ကျွဲထိုးကျေးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရဲသားတချို့ထိခိုက်ဒဏ်ရာရတာရှိတယ်လို့ဒေသခံတူကပြောပါတယ်
။ဒီမနက်မှာပဲပေါ့နော်ဒီအရခတ်တော်အေးကထိန်ချုပ်ထားတဲ့ဒီပုံနှကျွမြို့နယ်ကျွဲထိုးကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လို့ဒီနေ့မနေ့မှာပဲဒီအရဲသားတွေထိခိုက်တာရှိသေးပေါ့နော်ဆိုတော့တခြားဟိုဘာပေါ့နော်ဒေကျောက်ပြန်တဲ့မှုကတော့ဟိုတော်တော်များများမျိုးနေတယ်မှာရှိနေတယ်အထူးသဖြင့်တော့လက်ရှိဟိုထိုးစစ်ဆင်နေစမျိုးနေတွေကိုအဓိကထားပြီးတော့ဒေကျောက်ဟိုတိုက်ခိုက်နေတာတွေရှိသေးပေါ့နော်ဒါပေမဲ့လက်နေကြီးကတော့အဲ့လိုမျိုးဒီလက်နေကြီးဟိုလှမ်းပေးလို့ရတဲ့နေရာတွေကိုတော့စစ်ကောင်စီကဆက်တိုက်ဟိုပိတ်နေတယ်လို့ပြောလို့ရတယ်ပေါ့နော
်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အရခတပ်တော်အေအကြားခဏလာကြော်ကြတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်6ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်နိုင်ကြောင်းအေအဖွဲ့ကကြေညာထားပါတယ်ရခိုင်ပြည်နယ်ကစီရေးပရိပခနောက်ဆုံးအခြေအနေနဲ့ထိခိုက်သေးဆုံးမှုတွေအတွက်စစ်ကောင်စီဘက်ကလက်တလောတစ်စုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့တိုက်ပွဲတွေကြောင်းအရဲသားတေကျေထိခိုက်မှုတွေတိုးလာနေတဲ့ပေါ်စိုးရိမ်ကြောင်းသတိပေးနေကြပါတယ်ခင်ဗျာ